2029ရက် AFP သတင်းမှာမြန်မာနိုင်ငံရဲ့တဘာဝတန်းွေစီမံကိန်းကနေထိုင်းနိုင်ငံရဲ့ရေနံနဲ့တဘာဝတန်းွေလုပ်ငန်းစု PTTEB နဲ့မလေးရှားရဲ့ Petronas စွန့်အင်ကုမ္ပဏီတို့မြန်မာနိုင်ငံရဲ့ရဲတကုံစီမံကိန်းကနေထွက်ခွာတော့မယ်လို့တောက်ကြနေကကြေညာလိုက်ကြောင်းဖော်ပြခဲ့ပါတယ်။ Petronas ကုမ္ပဏီဟာရဲတကုံစီမံကိန်းရဲ့လုပ်ကွက်3ခုကနေထွက်ခွာမှာဖြစ်ပါတယ်။ရဲတကုံစီမံကိန်းမှာ Petronas ကရှယ်ယာ51%ရခိုင်နှုန်းဝင်ကျင်ထည့်ဝင်ထားတာဖြစ်ပြီး PTTEB ကုမ္ပဏီကရှယ်ယာ1900000နှုန်းကျော်ပါဝင်ထားတာပါ။ပြီးခဲ့တဲ့နှစ်စစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်စစ်တပ်ရဲ့အကြမ်းဖက်ဖြိုခွင်းမှုကြောင့်ရဲဘက်ပြည်သူ1800ကျော်တည်ဆုံခဲ့ရပြီး13000ကျော်အဖမ်းဆီးခံခဲ့ကြရကြောင်းဒေသတွင်းစောင့်ကြည့်အဖွဲ့တွေကပြောပါတယ်။လူအခွင့်အရေးချိုးဖောက်မှုသတင်းတွေပေါ်ထွက်လာခဲ့တာနဲ့အတူရှယ်ဖရုံနဲ့တိုတယ်အပါအဝင်ကမ္ဘာစောင့်ရင်ကုမ္ပဏီကြီးတွေမြန်မာနိုင်ငံကနေထွက်ခွာသွားကြပါတယ်အခုလိုထွက်ခွာတာဟာစီမံကိန်းတွေနဲ့ပတ်သက်လို့ကုမ္ပဏီတွေရဲ့စီမံခန့်ခွဲမှုကိုပြန်လည်သုံးသပ်ပြီးမြန်မာနိုင်ငံရဲ့စွန့်ရင်လုံခြုံရေးကိုအထောက်အကူပေးဖို့ဖြစ်ကြောင်း PTTEB အမှုဆောင်အရာရှိချုပ်ရဲ့ကြေညာချက်မှာဖော်ပြထားပါတယ် Petronas ကုမ္ပဏီဟာရဲတပ်ကုန်စီမံကိန်းကို2003ခုနှစ်ကတည်းကလုပ်ကင်ခဲ့တာဖြစ်ပြီးမုဒ္ဒမပင်လယ်ကွေ့အတွင်းကီလိုမီတာ14000ကျော်ပတ်လည်မှာတဘာဝတန်းခွင့်နဲ့လုံစားကြီးထုတ်လုပ်နေတာဖြစ်ပါတယ်အဲ့ဒီစီမံကိန်းမှာဂျပန်ရဲ့နီပွန်ဒီနာနဲ့တန်းခွင့်ရှာဖွေရေးမြန်မာအာဏာသိမ်းကုန်စီနဲ့ဆက်နွယ်ပတ်သက်နေတဲ့မြန်မာရေနံနဲ့တန်းခွင့်လုပ်ငန်းတွေဆက်လက်ပါဝင်နေစေဖြစ်ပါတယ်အလားတူထိုင်းနိုင်ငံရဲ့ရေနံနဲ့တဘာဝတန်းခွင့်လုပ်ငန်းစု PTTEB ကလည်းမြန်မာနဲ့ဆက်လက်ပူးပေါင်းဆောင်ရွက်ရေးအဆုံးသတ်မသွားဖို့ဖြစ်ကြောင်းပြောဆိုပါတယ်ပြီးခဲ့တဲ့ဇန်နဝါရီလအတွင်းရှယ်ဖရုံနဲ့တူတယ်တို့ဆုတ်ခွာသွားခဲ့ကြပြီးတဲ့နောက်မလမှာထိုင်း PTTEB ကမြန်မာနိုင်ငံတွင်းကရတနာဓာတ်ငွေလုပ်ကွက်ကိုလွှဲပြောင်းရယူလုပ်ကင်မယ်လို့ပြောဆိုခဲ့ပါတယ်။အမေရိကန်ပြည်ထောင်စုနဲ့ပြင်သစ်ကတော့မြန်မာအာဏာသိမ်းစစ်ကောင်စီနဲ့ဗန္ဓာရေးဆိုင်ရာအဆက်ဖြတ်ဖို့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေရဲ့ဖိအားကြီးထွားလာနေတဲ့အတွက်မြန်မာနိုင်ငံကနေထွက်ခွာမယ်လို့ပြောဆိုပါတယ်။မုဒ္ဒမပင်လယ်ပြင်မှာရှိတဲ့ရတနာဓာတ်ငွေလုပ်ကွက်ဟာမြန်မာနဲ့ထိုင်းကိုလျှက်စစ်တအားဖြည့်ဆည်းပေးနေတာပါ။ဒါ့အပြင်စစ်ကောင်စီအတွက်နှစ်စဉ်အမေရိကန်ဒေါ်လာ1 ဘီလီယံကျော်ရရှိနေတဲ့ဝင်ငွေအကြီးအမြတ်တစ်ခုလည်းဖြစ်ပါတယ်။အလားတူပြည်ထောင်အမေရိကန်ဆေးရုံကြီးကုမ္ပဏီနဲ့ပြင်သစ်စွမ်းအင်ကုမ္ပဏီဗော်ဒါလီယာတို့လည်းပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလကတည်းကမြန်မာနိုင်ငံကနေထွက်ခွာသွားကြတာဖြစ်ပါတယ်။ Justice for Myanmar အဖွဲ့ရဲ့ပြောခွင့်ရသူကလည်းရဲစခန်းတန်းခွင့်စီမံကိန်းနဲ့ဆက်နွယ်ပတ်သက်နေတဲ့ကုမ္ပဏီတွေဟာအာဏာသိမ်းစစ်ကောင်စီနဲ့ထဲထဲဝင်ဝင်ပတ်သက်နေကြောင်းပြောဆိုခဲ့ပါတယ်။ April 29ရက်Judicial Review သတင်းမှာတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်ဟာဘာကြောင့်ကာကွယ်ရေးဆိုင်ရာတန်ရေးတမန်ရေးလိုအပ်နေတာလဲဆိုတော့သတင်းဆောင်မတစ်ပုဒ်ဖော်ပြခဲ့ပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်ကြားနေဆက်အစီ168မိုင်ကျော်ဆက်ဆက်နေတာဖြစ်ပါတယ်။1982ခုနှစ်မှာဘင်္ဂလားဒေ့ရှ်နိုင်ငံလွတ်လပ်ရေးရခဲ့ပြီး1982ခုနှစ်ဇန်နဝါရီလမှာမြန်မာကဘင်္ဂလားဒေ့ရှ်ကိုလွတ်လပ်တဲ့နိုင်ငံအဖြစ်အသိအမှတ်ပြုခဲ့ပါတယ်။1989ခုနှစ်ဇွန်လမှာနှစ်နိုင်ငံနယ်စပ်ကုန်သွယ်ရေးနဲ့စီးပွားရေးပူးပေါင်းဆောင်ရွက်ရေးသဘောတူလက်မှတ်ရေးထိုးခဲ့ကြပါတယ်။ဒါအပြင်နှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်နိုင်တဲ့နယ်ပယ်တွေအများအပြားရှိနေပြီးစစ်တပ်ချင်းပူးပေါင်းဆောင်ရွက်မှုကလည်းကောင်းမွန်နေတာဖြစ်ပါတယ်။တစ်ဖက်မှာလည်းတရားမဝင်နယ်စပ်ကြောင့်လက်နက်မှောက်ကိုနဲ့လူမှောက်ကိုသွင်းမှုမူရစေဝါကိစ္စအစရှိတာတွေကိုနှစ်နိုင်ငံပူးပေါင်းတိုက်ဖျက်နေရတာလည်းဖြစ်ပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားမှာအင်းဒီချင်းကောင်စိတ်တက်တဲ့အတူကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်ကြဖို့လိုအပ်ပြီးအင်းဒီချင်းကောင်ဖြည့်ရည်အတွက်လည်းနားလည်မှုညှိနှိုင်းဆောင်ရွက်မှုတွေနဲ့အတူကာကွယ်ရေးဆိုင်ရာတန်ကြီးတမန်ကြီးတွေလိုအပ်ကြောင်းကာကွယ်ရေးကိစ္စညှိနှိုင်းမှုဟာနိုင်ငံတကာတန်တမန်လောကမှာအရေးကြီးတဲ့အစိတ်အပိုင်းတစ်ရပ်အဖြစ်သတ်မှတ်ထားကြပြီးနှစ်နိုင်ငံကြားနဲ့ဒေသတွင်းဆက်ဆံရေးတွေမှာထိရောက်တဲ့ကိစ္စတစ်ခုအဖြစ်လက်ခံထားကြောင်းလည်းဖော်ပြပါတယ်။ဒါ့အပြင်စီရည်တင်နှန်းဆိုင်ရာပူးပေါင်းဆောင်ရွက်မှုဟာစစ်တပ်ချင်းဆက်ဆံရေးမှာအရေးကြီးတဲ့အပိုင်းဖြစ်ပြီးတခြားနိုင်ငံတွေနဲ့အနီးကဆက်ဆံရေးမြင့်တင်တဲ့နေရာမှာလည်းအထောက်အကူပြုပါတယ်။ဒါအပြင်မဟာဗျူဟာမြောက်လုံခြုံရေးခြေထောက်ဆက်ဆံမှုပုံမအားကောင်းလာစေပြီးလုံခြုံရေးဆိုင်ရာစိန်ခေါ်ချက်အခက်အခဲတွေကိုလည်းဖြေရှင်းနိုင်မှာဖြစ်ကြောင်းဖော်ပြပါတယ်။အရင်ကမြန်မာတပ်မတော်သားတွေဘင်္ဂလားဒေ့ရှ်ကိုတွားရောက်တင်နန်းတက်ခဲ့ကြသလိုနှစ်နိုင်ငံခေါင်းဆောင်တွေလည်းချစ်ကြည်ရေးခရီးအဖြစ်အပြန်အလှန်တွားရောက်ခဲ့ကြတာပါ။1994ခုနှစ်အေပီလကအဲ့ဒီအချိန်ကသမ္မတဦးနေဝင်ဘင်္ဂလားဒေ့ရှ်ကို ဒီနေ့ကျွန်တော်တို့ကဘင်္ဂလားဒေ့ရှ်စစ်တပ်ခေါင်းဆောင်ဗိုလ်ချုပ်ကြီးအစ်အမေမြန်မာနိုင်ငံကိုလာရောက်ခဲ့တာဖြစ်ပါတယ်ခင်ဗျာ